ကောင်းသောယောဂီရဘုန်းတော်ပေါင်းတို့တရားရှိမှတ်တဲ့အခါမှာပရမသောဝင်လေထွက်လေကိုတတိလေးနဲ့ကပ်ပြီးတော့တမာတိယကျူစားကြရတယ်ဝင်လေထွက်လေကိုကြည့်ပြီးတော့တမာတိယရောလောက်တယ်မကပ်ပါနဲ့ဝိပဿနာဉာဏ်ဖြစ်အောင်လည်းပဲကျူစားနိုင်ရပါတယ်ဝင်လေထွက်လေကိုကြည့်ပြီးဒါဝင်လေပဲဒါထွက်လေဝင်လေလေးဝင်လာတာကဝင်လေမှန်သိတယ်ထွက်လေထွက်သွားတာကထွက်လေမှန်သိတယ်ဆိုရင်ဒါတတိလေးကတ်နေတာပဲအဲ့ဒီဝင်လေထွက်လေလေးအပေါ်မှာစိတ်ကလေးတီးနေတမာရီဖြစ်နေတာပဲစိတ်တွေတခြားတစ်ပါးမရောက်တော့ဘဲနဲ့ဝင်လေထွက်လေအပေါ်မှာပဲတီးနေရင်တမာရီဖြစ်နေပါပြီအဲ့ဒါတော့တမာရီဖြစ်နေတဲ့အချိန်မှာမိမိခန္ဓာကိုယ်နှံပြကထူးခြားတဲ့သဘောလေးတွေယုတ်သဘောတော်၎င်းနာမ်သဘောတော်၎င်းတခုခုပေါ်လာလို့သတိထားမိမယ်ဆိုရင်အဲ့ဒီသတိထားမိတဲ့သဘောလေးတွေကိုဆက်ပြီးတော့ရှုမှတ်ရမှာဖြစ်ပါတယ်အခြားသောအရှုခံတရားကလေးတွေကိုမရှိလို့ဘူးဝင်လေထွက်လေလေးကိုပဲဝိပဿနာဉာဏ်ဖြစ်အောင်ရှုမှတ်လို့လဲဆိုရင်ဝင်လေထွက်လေဆိုတာကယုတ်တရားယုတ်ရဲ့သဘောလေဆိုတာဝါယောတရဲ့သဘောဖြစ်ပါတယ်ဝါယောတကလေးဖြစ်လာပြီဆိုရင်ဉာဏ်ရဲ့ယုတ်တွေလည်းပဲအတူတူပိုးပေါင်းပြီးတော့ဖြစ်တဲ့အတွက်လေးရဲ့သဘောဝါယောတရဲ့သဘောလေးကိုရှုနေရင်းနဲ့လို့ဉာဏ်ရဲ့ယုတ်တွေရဲ့သဘောကိုလည်းပဲရှုပြီးသားဖြစ်ပါလေ။ဝင်လေလေးဝင်လာရင်နာသီးပြားသိမှတွန့်ထိုးပြီးတော့ဝင်တဲ့သဘောလေးဖြစ်တယ်။ထွက်လေလေးထွက်သွားရင်လည်းပဲသာဒီကလေးမှာတွန်းထိုးပြီးတော့ထွက်သွားတဲ့သဘောလေးဖြစ်တယ်။တွန်းထိုးပြီးတော့ထွက်သွားတဲ့သဘောလေးတွန်းထိုးပြီးတော့ဝင်တဲ့သဘောလေးဒါလေးရဲ့သဘောဖြစ်ပါတယ်။အဲဒီသဘောလေးကိုကြည့်ပြီးတော့သဘောလေးတစ်ခုဖြစ်တယ်ပြီးတော့နောက်သဘောတစ်ခုကြောင်းသွားတယ်။အဲဒီသဘောကလည်းပဲဒီတက်ဒီတက်မနေဘဲနဲ့နောက်သဘောတစ်ခုကြောင်းသွားတယ်ဆိုရင်ဒါသဘောတစ်ခုပြည့်တယ်သဘောတစ်ခုအစ်ပေါ်တဲ့သဘောပါပဲဝင်လေလေးဝင်လာတာလေးကိုဒီချာချာစိုက်ကြည့်ပြီးတော့ဝင်လေလေးရပ်သွားလိုက်ဝင်လေလေးရပ်သွားပြီဆိုရင်ထွက်လေလေးပေါ်လာတယ်ဝင်လေရဲ့သဘောလေးရပ်သွားတယ်ပြီးတော့ထွက်လေရဲ့သဘောလေးစားထုတ်ပေါ်လာတယ်ပြီးတော့ဝင်လေထွက်လေလေးရပ်သွားတယ်ပြီးတော့ဝင်လေရဲ့သဘောလေးစားထုတ်ပေါ်လာတယ်အဲ့ဒီတော့သဘောလေးတွေတစ်ခုပေါ်လာလိုက်ရှင်းသွားလိုက်နောက်တစ်ခုပေါ်လာလိုက်ရှင်းသွားလိုက်နောက်တစ်ခုပေါ်လာလိုက်ရှင်းသွားလိုက်ပြောင်းလဲဖောက်ပြန်နေတဲ့ပြည့်စည်နေတဲ့အစားထုတ်ပေါ်လာတဲ့သဘောလေးတွေမလို့တန်းရှိကြည့်ခိတ္တရုပ်ရဲ့ချက်ပြက်သဘောကိုတွေ့ရလို့ခေါ်ပါတယ်။ဝင်လေထွက်လေဆိုတာကရုပ်ရဲ့သဘော။ဝင်လေကလည်းပဲဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်။ထွက်လေကလည်းပဲဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်။ဖြစ်ပြက်ဒုက္ခသစ္စာလေး။ဟောတာဒုက္ခသစ္စာလေးပါပဲ။ဉာဏ်ကလေးနဲ့သုံးသပ်ပိုင်းပိုင်းခြားခြားသိပြီးကြည့်ပြရတော့ရမှာဖြစ်ပါတယ်အဲ့ဒီနည်းနဲ့ရှင်းပြနေတယ်သမုဒိယဓမ္မနုပါဒီဝါကာယဓမ္မဝိရတိဘောရဓမ္မနုပါဒီဝါကာယဓမ္မဝိရတိဆိုတဲ့အတိုင်းပဲသတိပဋ္ဌာန်ကမကဲနဲ့ အတိပ္ပာနာဘာဝနာဖြစ်ပြီးတော့ဝိပဿနာဉာဏ်ကြီးတွေလည်းပဲဖြစ်နေပါတယ်အဲ့ဒီဝိလေဖြတ်နေတဲ့ကိုရှုကြည့်နေရင်လည်းဝိရဏဝိပဿနာတတိပ္ပာနာဖြစ်အောင်ရှုကြည့်မယ်ဆိုရင်လည်းဝိရဏဝိပဿနာတတိပ္ပာနာဖြစ်ပါတယ်ဘယ်လိုနည်းနဲ့ရှိကြည့်မလဲဆိုရင်အတက်ရှိကြတာတက်တော့တက်တာရှိတယ်ဆိုရင်ဒုက္ခဝေဒနာရဲ့ဘောပါပဲအတက်ရှိရတာတက်တော့တက်တာမရှိဘူးဆိုရင်ဒုက္ခဝေဒနာရဲ့ဘောပါပဲတက်တော့တက်တာရှိမှုတွေကိုခံစားနေတယ်အဲဒါဒုက္ခဝေဒနာရဲ့ဘောသတ္တသတ္တမရှိမှုလေးကိုခံစားနေတယ်အဲဒါဒုက္ခဝေဒနာရဲ့သဘောအဲဒီလိုရှင်းကြည့်နေတဲ့အချိန်မှာယောဂီများဝေဒနာကိုရှင်းကြည့်တာဖြစ်တဲ့ဝေလေထွက်တယ်ကိုသတိထားရမှာမဟုတ်ပါဘူးမိမိစိတ်ထဲမှာဖြစ်ပေါ်နေတဲ့ခံစားမှုလေးကိုသတိထားရမှာဖြစ်ပေါ်နေတဲ့ခံစားမှုလေးကတွေးစိတ်ချက်မှဖြစ်နေမနှောမှာတည်နေတယ်ဒီတော့တွေးစိတ်နဲ့ပေါင်းပြီးတော့ပေါ်တဲ့ဝေဒနာလေးကမနှောကဘာယုံပြုတ်ပြီးတော့ကြီးပေါ်ပါပဲဒုက္ခဝေဒနာလေးဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ဒုက္ခဝေဒနာလေးဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်မိမိတဏ္ဍာမှာခံစားမှုလေးကအမျိုးမျိုးပေါ်နေတယ်အတက်ရှိရတာဆင်ပြေတယ်အတက်ရှိရတာဆက်မပြေဘူးမောရကျက်တယ်ပူရအိုက်တယ်အတက်ရှိရတာဆင်ပြေတယ်ငြင်းကျက်တယ်အေးကျက်တယ်ဒီငြင်းငြင်းစသဖြင့်ဒီလိုချင်းရတဲ့ကိုခံစားခံစားဖိနေတဲ့သဘောဟာဒါဝေဒနာရဲ့သဘောပဲအဲဒီဝေဒနာကိုအကဲဖက်တတိလေးကတ်သမားကလေးနဲ့စိုက်ပေါ်ဒီဝေဒနာလေးတွေကလည်းဒီခံစားမှုလေးတွေကလည်းတဘောကလည်းခံစားပြီးနေတာမဟုတ်ဘူးအမျိုးမျိုးပြောင်းသွားနေတာတစ်မျိုးဖြစ်ပြီးတော့နောက်တစ်မျိုးပြောင်းလာတယ်ပြောင်းသွားခြင်းကတစ်မျိုးပြက်လို့နောက်တစ်မျိုးသိပေါ်တာခံစားမှုလေးတွေတမျိုးပြက်သွားလိုက်တမျိုးသိပေါ်လာလိုက်တမျိုးသိပေါ်လာလိုက်သူကလည်းပြက်သွားလိုက်နောက်တမျိုးသိပေါ်လာလိုက်သူကလည်းပြက်သွားလိုက်နောက်တမျိုးအသိပေါ်လာလိုက်ခံစားမှုတွေကြောင်းသွားတယ်ကြောင်းသွားတယ်တမျိုးပြက်လို့နောက်တမျိုးအသိပေါ်ရဲ့ဒီလိုစိတ်ချမှာပိုင်းခြားပြီးတော့သိပြလိုက်ပါဒါဆိုရင်ဝရဏရဲ့ခြေတော်ပြန်တော်လေးတွေကိုပိုင်းခြားပြီးတော့သိနေတယ်လို့ခေါ်ပါတယ်စိတ်ဓာတ်ဥပဒနာနည်းနဲ့ရှုမယ်ဆိုရင်လည်းစိတ်စရာကအတိဘာကိုသိနေတယ်ဝင်လေထွက်လေကိုသိနေတယ်ဝင်လေလေးဟာနာသီပြလေးကတိုးဝင်လာတယ်ထွက်လေလေးဟာနာသီပြလေးကတိုးထွက်သွားတယ်ကျင့်ကြံကိုအာယုံပြုပြီးတော့ကြည့်မယ်ဆိုရင်ဝင်လေလေးဝင်လာရင်ကျင့်ကြံလေးမောင်းကြသွားတယ်ထွက်လေလေးထွက်သွားရင်ကျင့်ကြံလေးပြန်ကျသွားတယ်ကျင့်ကြံလေးမောင်းကြလာတာကြည့်ပြီးတော့အော်တာဝင်လေရဲ့သဘောပဲကျင့်ကြံလေးပြန်ကျသွားတာကြည့်ပြီးတော့အော်တာထွက်လေရဲ့သဘောပဲအဲ့ဒါကိုသိပြီးလိုက်ပါဝါမက်ကလေးစောင့်ကြည့်မယ်ဆိုရင်လည်းဝါမက်လေးပေါလာတာကြည့်အော်ဒါဝင်လေရဲ့သဘောလေးဖြစ်နေတာပဲဝါမက်လေးပိန်သွားတာကြည့်ပြီးအော်ဒါထွက်လေရဲ့သဘောလေးဖြစ်နေတာပဲအဲ့ဒီလိုဝင်လေရဲ့သဘောထွက်လေရဲ့သဘောကိုဝါမက်ကနေပြီးတော့ကြည့်ရမှာဖြစ်ပါတယ်နာသီပြားတို့ရေချိုင်းတို့ဝမ်ပိုက်တို့ဆိုတာအဓိကမဟုတ်ပါဘူးဝင်လေသဘောထွက်လေသဘောကိုသိဖို့တာအဓိကပဲအဲဒီလိုသိပြီးမြင်နေတဲ့စိတ်ကလေးကလည်းပဲတစ်မျိုးနဲ့သိနေတာမဟုတ်ဘူးအမျိုးမျိုးသိနေတယ် ဝင်လေးလေးပေါ်လာရဲ့ဝင်နေမှသိဝင်နေရဲ့အစကိုလည်းသိအလဲကိုလည်းသိအဆောင်ကိုလည်းသိထွက်လေးလေးဖြစ်လာတဲ့ထွက်လေးမှသိထွက်လေးရဲ့အစကိုလည်းသိအလဲကိုလည်းသိအဆောင်ကိုလည်းသိအပိကလေးကအခုပြီးတော့စီကစင်ကဆက်ကဆက်ကဖြစ်နေတာပါပဲအဲ့ဒါလို့စီကစင်ကဆက်ကဆက်ကဖြစ်နေခြင်းကိုတန်တဲ့စင်လို့ခေါ်တယ်တန်တဲ့စင်အပြင်ဖြစ်နေတဲ့ဝိညာဉ်တွေကိုသိနေတဲ့စိတ်စင်တန်းအဲ့ဒီစင်တန်းကိုကြည့်ပြီးတော့ order စိတ်စင်တန်းလေးပေါ်နေတာပဲတတိယနဲ့ပြပြီးတော့ထောက်ကြည့်တတိယနဲ့ပြပြီးထောက်ကြည့်တဲ့ရှင်းကိုတတိယစဉ်ဖြတ်ကြည့်တယ်လို့ခေါ်တယ်တတိယနဲ့ထောက်ကြည့်လိုက်တဲ့အခါကျတော့ဘလို့ဝင်စိတ်စင်တန်းနေများတယ်ဒီမဲ့လည်းပဲမိမိတတိထားမိတဲ့အချိန်မှာပရမတ္တကုဏ္ဏမတူသောနောက်တစ်ခုဖြစ်နေတယ်ပရမတ္တအိညာမတူတဲ့နောက်အိတစ်ခုဖြစ်နေတယ်ဒါလေးကိုကဲခတ်နိုင်ပါလိမ့်မယ်အဲ့ဒီလိုကဲခတ်မိပြီဆိုရင်ပရမအတိတ်ကူပြဲ့လို့နောက်အတိတ်ကူပေါ်တယ်အတိတ်ကူပြဲ့လို့အတိတ်ကူပေါ်တယ်စိတ်တက္ကနာအားဖြင့်တစ်ခုချင်းတစ်ခုချင်းမိအောင်မကြည့်နိုင်ရတော့လည်းပဲတတိတိလေးလေးအစင်လေးလေးပြက်ပြက်ပြက်ပြက်သွားတာကိုတွေ့မယ်ဆိုရင်အစင်တစ်ခုပြဲ့လို့အစင်တစ်ခုအသိပေါ်တာပဲအစင်တစ်ခုပြဲ့လို့အစင်တစ်ခုအသိပေါ်တာပဲအဲ့ဒီလိုသဘောပေါက်လာပါလေ။အဲ့ဒီလိုသဘောပေါက်လာပြီဆိုရင်ပြတ်သွားတဲ့စင်ကအဟောင်းအသိပေါ်လာတာကအသိပေါ်လာတဲ့စင်ကအသိအဟောင်းနဲ့အသိလဲလဲသွားတယ်။အဟောင်းကပြတ်တယ်အသိကဖြစ်တယ်ဖြစ်သဘောပြတ်သဘောလေးပါပဲ။ဒီလိုမိမိရဲ့စိတ်ထဲမှာသဘောပေါက်လာပြီဆိုရင်အသိဆိုတဲ့ဝိညာဉ်ရဲ့ခန္ဓာလေးရဲ့ဖြစ်ပြကိုပိုင်းခြားပြီးတော့သိတယ်လို့ခေါ်ပါလေဓမ္မနုပသနာသတိပ္ပဏ္ဏီနဲ့ရှုမှတ်လို့ယောဂီပုဂ္ဂိုလ်များဟာဓမ္မဆရာကတာမင်ညသဘောတရားလေးပဲယောဂလူလည်းမပြောဘူးဝိရဏလူလည်းမပြောဘူးစိတ်လူလည်းမပြောဘူးတာမန်သဘောတရားခန္ဓာတစ်ခုဓမ္မလို့ခေါ်တယ်ဒီတော့ဓမ္မဆိုတဲ့စကားထဲမှာကျုပ်ဆိုတဲ့ကာယလည်းအကျုံးဝင်တယ်ဝေဒနာလည်းအကျုံးဝင်တယ်စိတ်လည်းအကျုံးဝင်တယ်ခန္ဓာ၅ပါးကိုအကျုံးဝင်နေတဲ့စကားပါဒီတော့ဓမ္မဆိုတဲ့သဘောတရားလေးကိုခြုံငုံပြီးတော့ကြည့်လိုက်မယ်ဆိုရင်အဲ့ဒီဓမ္မကယုံလည်းဖြစ်ခြင်းဖြစ်မယ်သို့သောမိမိစိတ်ကယုံလို့ခြင်းနေရှားရသိမှာမဟုတ်ဘူးတာမန်သဘောတရားတစ်ခုပဲလို့သိပြီးနေတယ်အဲ့ဝေဒနာလည်းဖြစ်ခြင်းဖြစ်မယ်ဒါပေမဲ့ဝိရဏလိုနဲ့သိပြီးနေမှာမဟုတ်ဘူး။ပါမဘောတရားတစ်ခုပဲလို့သိပြီးနေတယ်။အစိတ်လည်းဖြစ်ခြင်းဖြစ်မယ်။ဒါပေမဲ့မိမိကစိတ်ဒီလိုသိသိချာချာသိနေမှာမဟုတ်ဘူး။ဒါသာမန်ဘောတရားတစ်ခုပဲ။သဘောတရားလေးတစ်ခုဖြစ်တယ်။သဘောတရားလေးတစ်ခုပြတ်တယ်။အဲ့ဒီသဘောတရားလေးကရုံလည်းဖြစ်ခြင်းဖြစ်မယ်။ဝိရဏလည်းဖြစ်ခြင်းဖြစ်မယ်။စိတ်လည်းဖြစ်ခြင်းဖြစ်မယ်။ရုပ်ပဲဖြစ်စေဝိရဏပဲဖြစ်စေစိတ်ပဲဖြစ်စေယုတ်ဆိုတဲ့နာမည်ဝရဏဆိုတဲ့နာမည်စိတ်ဆိုတဲ့နာမည်ကအဓိကမဟုတ်ပါဘူးအဲ့ဒီသဘောတရားလေးဖြစ်ပြီးတော့သဘောတရားလေးပြတ်သွားတာကအဓိကဖြစ်ပါတယ်အဲ့ဒီလိုတာမင်ညသဘောတရားတစ်ခုအနေနဲ့အယူဆိုင်ပြီးတော့ရှုမှတ်သုံးသပ်မယ်ဆိုရင်အဲ့ဒါဓမ္မနုပသနာသတိပဋ္ဌာန်ဖြစ်ပါတယ်အဲ့ဒီတော့မိမိရဲ့တဏ္ဍာမှာအကောင်းဆုံးကတော့ယုတ်ပဲနာမည်ဝရဏပဲစိတ်ပဲမပတ်နိုင်ဘူးဆိုရင်တော့ဒါယုတ်ကိုရှုတယ်ဝရဏကိုရှုတယ်လို့ဒီလိုသိကြမတတ်မှတ်ပါနဲ့တာမန်သဘောတရားကလေးတစ်ခုကိုရှုတယ်လို့ဒါစိတ်ထဲမှာတတ်မှတ်လိုက်ပါအဲဒီလိုတတ်မှတ်လိုက်ပြီဆိုရင်မိမိရှုနေတာယုတ်ဖြစ်ခြင်းလည်းဖြစ်မယ်ဒါပေမဲ့ကိုယ်ကယုတ်ကိုရှုနေတာမဟုတ်ဘူးသဘောတရားတစ်ခုကိုရှုနေတာစိတ်တူဝရဏတွေလည်းဖြစ်ခြင်းဖြစ်မယ်။ဒါပေမဲ့ကိုယ်ကစိတ်တူဝရဏတွေကိုရှုနေတာမဟုတ်ဘူး။သဘောတရားကလေးတစ်ခုကိုရှုနေတာပဲ။သဘောတရားကလေးတစ်ခုဖြစ်တဲ့ သဘောတရားလေးတွေကိုပြတ်တယ်သဘောတရားလေးတွေကိုဖြစ်လာတယ်နောက်တစ်ခုကြောင်းသွားတယ်ကြောင်းသွားခြင်းတွေနဲ့တခုပြတ်လို့တခုအသိပေါ်ခြင်းပဲလို့အဲ့ဒီလိုသဘောပေါက်သွားမယ်ဆိုရင်အဲ့ဒီသဘောတရားလေးရဲ့ဖြစ်တဲ့ကဒုက္ခသစ္စာတိတိပေးတဲ့ဉာဏ်ကမဂ္ဂသစ္စာဖြစ်ပါလေမဂ္ဂသစ္စာလေးဖြစ်ပြီးဆိုရင်မိမိတဏ္ဍာမဂ္ဂလေးကိန်းပြီးတော့ဝိပဿနာဉာဏ်လေးကောင်းလာတာဖြစ်နေပါပြီဒါကြောင့်ယောဂီပုဂ္ဂိုလ်များမိမိတဏ္ဍာမှာရုပ်လိုလည်းသဘောမထားပါနဲ့နာမ်လိုလည်းသဘောမထားပါနဲ့အာမိညာသဘောတရားလေးတစ်ခုဖြစ်ပြီးတော့အဲ့ဒီသဘောတရားလေးတစ်ခုပြတ်သွားတယ်ပြတ်သွားတဲ့နေရာမှာနောက်တစ်ခုစားထုတ်ပေါ်နေတာပဲစိက္ခာစင်္ခာသက္ကာသက္ကာနဲ့သဘောတရားကလေးကြီးဖြစ်လိုက်ပြက်လိုက်အစာထုတ်ပေါ်လာလိုက်ပြီးတော့ပြက်သွားတဲ့အစာထုတ်ပေါ်လာလိုက်ပြီးတော့ပြက်သွားတဲ့အစာထုတ်ပေါ်လာလိုက်တို့ဖြစ်သဘောပြက်သဘောကလေးတွေကိုအိုင်ပဲချာချာသိအောင်ကြိုးစားပြီးတော့ရှင်းမှတ်တောက်တာပြလိုက်ကြပါ